မြန်မာနိုင်ငံဘက်ကသတင်းပေးပို့ချက်တွေကိုဇက်တိုက်တင်ဆက်ပေးကြပါရယ်အရင်ဆုံးတော့ MMDA ကိုကန့်တပ်ဖွဲ့နဲ့စစ်ကောင်စီတို့ကြားနောက်တစ်ကြိမ်တွေးဆုံဆွေးနွေးဖို့အလားအလာရှိတဲ့သတင်းကိုပြောပြပေးကြပါရယ်တရုတ်နိုင်ငံမှာထိမ့်သိမ်းခံထားရတဲ့ဆိုပြီးတော့သတင်းထွက်ပေါ်နေတဲ့ကိုကန့်လက်နက်ကိုင်အဖွဲ့ MMDA ရဲ့ခေါင်းဆောင်ဖုန်တာရွှင်ဗမာပြည်တဲကိုပြီးခဲ့တဲ့ရက်ပိုင်းတုန်းကပြန်ပြီးတော့မှရောက်ရှိလာခဲ့တယ်လို့နှီးစက်တဲ့အတိုင်းဝိုင်းက VOA မြန်မာပိုင်းကိုအတည်ပြုပါတယ်ရှိလာမတ်လ22ရက်နေ့မှာတော့စစ်ကောင်စီနဲ့ MNDA တာဝန်ရှိတွေကြားတရုတ်နိုင်ငံကုမင်းမြို့မှာငြိမ်းချမ်းရေးအတွက်ထွက်ပြီးတော့ဆွေးနွေးဖို့စီစဉ်နေပါတယ်တရုတ်နိုင်ငံကဂျာဝင်ဆေးဆက်ပေးနေတဲ့ငြိမ်းချမ်းရေးဆွေးနွေးပွဲအလားအလာရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးတော့ကိုဝင်းခန့်မောင်ကပြောပြပေးပါမယ
်ပြီးခဲ့တဲ့နှစ်အောက်တိုဘာလကတရုတ်အစိုးရထူးကိုယ်စားလှယ် Mr. တိန့်ရှီကျွမ်းနဲ့တွေ့ဆုံဖို့အတွက်ကောကျမ်းမာရေးစစ်ဆေးဖို့အတွက်ကောကိုကန့်တက်မတော် MNDA ခေါင်းဆောင်ဖုန်တာရွှေဟာတရုတ်နိုင်ငံကိုသွားရောက်ခဲ့ပါတယ်ရောက်ခဲ့ပြီးတလာနီးပါအကြာဖုံးတာရွှင်ကိုတရုတ်စိုးရကပြန်ခွင့်မပေးဘဲယူနန်ပြည်နယ်ကဟိုတယ်မှာအကျဲချုပ်ထိမ့်သိမ်းထားတယ်ဆိုပြီးသတင်းချို့မှာဖော်ပြခဲ့ပါတယ်တရုတ်ပြည်မှာထိမ့်သိမ်းခံရတယ်ဆိုတဲ့သတင်းကိုတရုတ်နိုင်ငံသားဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူလင်ကျန်းကညင်းဆိုခဲ့ပါတယ်ဒီလိုသတင်းတွေထွက်ပြီးတဲ့နောက်3လကျော်ကြာကြာငင်ရပိုင်းပြီးခဲ့တဲ့ဖေဖော်ဝါရီလမှာဗမာပြည်တွင်းကိုပြန်ရောက်လာတာလို့ MNDA နဲ့နှိစက်တဲ့သတင်းရပ်ကွက်က VOA ကိုအတည်ပြုပြောဆိုပါတယ်ဖုံးတာရွှေဟာကျမ်းမာရေးကောင်းမွန်တာကိုတွေ့ရတဲ့အကြောင်းကိုကန့်ဖွဲ့နဲ့နှိစက်သူကပြောပါတယ်သေစိတ်ကိုတော့ထုတ်ဖော်ပြောဆိုဖို့ညင်ဆန်ပါတယ်အသက်59နှစ်ရွယ်ဖုံးတာရွှေဟာ MNDA တည်ထောင်သူဖုံးကြားရှင်ရဲ့သားဖြစ်ပါတယ်2023အောက်တိုဘာလကစတင်ပြီး2024ဩဂတ်လဆန်းတွင်ထိတစ်တုံညာနှစ်ကုန်စစ်စီရင်အတွင်း MNDA တပ်တွေနဲ့တော်လန်အင်းမဟာမိတ်တပ်တွေဟာတရုတ်မြန်မာနယ်စပ်ကရေးပါတဲ့ကုန်သွယ်ရေးဂိတ်တွေရှိရာချင်းရွှေဟော်လောက်ကိုင်းကျူကုတ်ပန်ဆိုင်မုံကိုမြို့ရီအပါဝင်စစ်ကောင်စီရဲ့အရေးပါတဲ့တိုင်းစစ်ဌာနချုပ်ရှိတဲ့လာရှိုးစတဲ့မြို့ပေါင်း6မြို့ကိုသိမ်းပိုက်ထားပါတယ်ပြီးခဲ့တဲ့ဒီဇင်ဘာလ3ရက်နေ့မှာတော့ MNDA ကပြည်တွင်းစီရေးပရိပခါကိုနိုင်ငံရေးနည်းနဲ့ဖြည့်ရှင်ဖို့လိုလားကြောင်းကြေညာချက်ထုတ်ပြန်ခဲ့ပါတယ်အဲ့နောက်မှာတရုတ်နိုင်ငံဂျာဝင်စီစဉ်ပေးပြီးစစ်ကောင်စီနဲ့ကုမင်းမှာတွေ့ဆုံပွဲတွေကျင်းပခဲ့တာပါတရုတ်ကစီစဉ်ပေးတဲ့ဆွေးနွေးပွဲမှာပြည်ပမီဒီယာတွေတည်ယူခွင့်မရှိသလိုဆွေးနွေးပွဲနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုလည်းတရားဝင်ထုတ်ပြန်ထားတာမရှိပါဘူး MNDA နဲ့နှိစက်တဲ့တည်ရက်ကွက်အဆိုအရကြာခင်လာမဲ့မတ်လ22ရက်နေ့မှာလဲစစ်ကောင်စီနဲ့ကိုကန့်အဖွဲ့တို့ကုမင်းမြို့မှာတတရအကြိမ်တွေ့ဆုံဖို့ရှိနေပါတယ်ပြီးခဲ့တဲ့2024ဒီဇင်ဘာ15ရက်နေ့ဟာပထမအကြိမ်တွေ့ဆုံခဲ့ပြီး2025ဇန်နဝါရီတွင်မှဒုတိယအကြိမ်တွေ့ဆုံခဲ့ပြီးတော့အခုတတရအကြိမ်မြောက်တွေ့ဆုံဆွေးနွေးမှာဖြစ်ပါတယ်ဒီကောက်တွေ့ဆုံတာမှာကိုကန့်ဖွဲ့ကိုဘသူဦးဆောင်မလဲဆိုတာတော့မသိရသေးပါဘူးပြီးတဲ့ခေါက်ဆွေးနွေးပွဲမှာစစ်ကောင်စီကကိုကန့်တပ်ဖွဲ့ရင်းနေနဲ့အရင်ကအထူးဒေတာတင့်ရှိခဲ့တဲ့အတိုင်းပြန်အခြေစိုက်ဖို့နဲ့ကုံသွယ်ရေးပြန်ဆဖို့စစ်တုံ့ပန်းတွေပြန်လွတ်ဖို့စတဲ့အချက်တွေကိုထည့်သွင်းဆွေးနွေးခဲ့တယ်လို့ဆွေးနွေးပွဲနဲ့ဒီဆက်သူတွေကပြောပါတယ် MNDA တင်ထားတဲ့လာရှုမျိုးကိုအရင်ပုံစံတိုင်းပြန်ထားဖို့ကိုကန့်တပ်တွေပြန်လဲဆုတ်ခွာနေရာချထားရင်းနေဆက်ကုံသွဲပြန်လည်ဖွင့်နိုင်ရေးစတဲ့တရုတ်ကိုယ်စားလှယ်တွေစီစဉ်ပေးတဲ့အစီအစဉ်တိုင်းဆွေးနွေးခဲ့တဲ့ဆိုတဲ့သတင်းတွေထွက်ခဲ့ပေမဲ့တခြားအတည်ပြုချက်မရခဲ့ပါဘူးဒီတစ်ခေါက်ထပ်တွေ့ဆုံတဲ့ဆွေးနွေးပွဲမှာလည်းပြီးခဲ့တဲ့ဆွေးနွေးပွဲတွေကခေါင်းစဉ်တိုင်းဆက်ပြီးတော့ဆွေးနွေးနိုင်တယ်ဆိုပြီးတော့စစ်ကောင်စီနဲ့ဒီဆက်သူတွေကခံမှန်းထားပါတယ်လာရှုံမျိုးကနေကိုကန့်တပ်တွေစုခွာပေးမပေးဆိုတာနဲ့ပတ်သက်ပြီးသတင်းတွေမျိုးမျိုးထွက်ပေါ်နေပါတယ်ကိုကန့်တပ်ဘက်ကရောစစ်ကောင်စီတပ်ဘက်ကပါလာရှိုးကိစ္စနဲ့ပတ်သက်ပြီးတစုံတရာထုတ်ပြောတာတော့မရှိသေးပါဘူးလာရှိုးမျိုးပြန်လည်ထူထောင်ရေးတာဝန်ရှိသူကတော့ကိုကန့်တပ်အနေနဲ့လာရှိုးမျိုးကနေပြန်ဆုတ်ခွာဖို့အစီအစဉ်မရှိသေးကြောင်းပြောဆိုထားတာပါတရုတ်ဘက်ကတော့ဖိအားတွေစက်တိုက်ရှိနေပြီးကိုကန့်တပ်တွေထိန်းချုပ်ထားတဲ့လောက်ကိုင်းချင်းချွေဟော်မှာရှိတဲ့တရုတ်မြန်မာနယ်စပ်ဂိတ်တွေကနေလောင်စာစီဆေးဝါးအစားအသောက်တွေကိုအခုထိသယ်ယူခွင့်မရှိဘဲဆက်ပိတ်ပင်ထားဆဲဖြစ်တယ်လို့ MNDA သတင်းရက်ကပြောပါတယ်နိုင်ငံရေးလီလာသုံးသက်သူတို့ကတော့မြောက်ပိုင်းဖွဲ့ရည်နဲ့ဆက်ဆံတဲ့နေရာမှာတရုတ်ကလိုချင်တာမရမချင်းဆက်လုံနေုံမဲ့အခြေအနေမှာရှိနေပြီးကိုကန့်တပ်နဲ့စစ်ကောင်စီကြားဆွေးနွေးပွဲတွေပြီးရင်တအောင်ရခိုင်တပ်တော် KIA စတဲ့အဖွဲ့ရည်နဲ့ဇက်တိုက်တွေ့ဆုံပေးနိုင်ဖို့ရှိတယ်လို့ယူဆပါတယ်ပြီးခဲ့တဲ့ဆွေးနွေးပွဲတွေမှာနှစ်ဖက်စိတ်ကြည်နှက်စရာရလဒ်တွေရသေးဖို့မပေါ်ဘူးလို့လည်းသူကမြင်ပါတယ်
တယောက်နင်းညာကြီးဆိုတာဝေးပါသေးတယ်လို့ပြောရမှာပါပဲတယောက်ကလိုချင်တဲ့ရလက်ကိုရှားဖို့ခက်တဲ့ချင်းကပုံချင်းကနေနဲ့သွားနေတယ်မသိရောတဲ့ပုံစံနဲ့ဝင်ရောက်ဆက်ဖက်နေတယ်လို့တောင်းပြောရမှာခင်ဗျာ
ပြီးခဲ့တဲ့ဆွေးနွေးပွဲမှာတယောက်ရဲ့ကြောင်းဝင်ဆက်ဆက်ပေးမှုအရကိုကန်းနဲ့စစ်ကောင်စီကြားတရားဝင်အပြစ်ရစဲရေးရရှိထားတယ်လို့တရုတ်ဘက်ကထုတ်ပြန်ပြောဆိုခဲ့ပါတယ်။မြန်မာနိုင်ငံမြောက်ပိုင်းတရုတ်နိုင်ငံနေဆက်တင်းမောင်မှုတွေရှော့ချရေးဟာနေဆက်ဒေတာလုံးချုံရေးတည်ငြိမ်ရေးဖွံ့ဖြိုးရေးနဲ့အားလုံးရဲ့အကျိုးအတွက်ဖြစ်တဲ့အကြောင်းထုတ်ပြန်ပြောဆိုသွားပေမဲ့အသေးစိတ်သဘောတူညီချက်တွေကိုတော့ထုတ်ဖော်ပြောဆိုခြင်းမရှိပါဘူး။အပြစ်ခတ်ရစဲရေးရရှိခဲ့တဲ့အကြောင်းတရုတ်နိုင်ငံရဲ့ကြေညာချက်နဲ့ပတ်သက်လို့လက်တလောစစ်ကောင်စီကရောကိုကန်းတပ်ဖွဲ့ကပါတစုံတရာပြောဆိုတာမတွေ့ရသေးပါဘူး။